ပါခင်ဗျာဒီနေ့ထဲလီလိုက်စီစဉ်မှာတော့တရုတ်မြန်မာဆက်ဆံရေးနဲ့အကျိုးအပြစ်တွေကိုဆွေးနွေးသွားမှာပါအင်းနီချင်းလည်းဖြစ်နိုင်ငံရေးစီးပွားရေးအရတနေ့တစ်ခြားဩဇာရှိဝါချီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအရမြန်မာနိုင်ငံထက်အတွက်တော့အရင်ထက်ပိုပြီးအရေးကြီးလာနေပြီလားနောက်အနောက်နိုင်ငံတွေထက်တောင်ပိုပြီးဦးစားပေးဆက်ဆံမှုလိုနေပြီလားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပြည်내ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူနှုတ်လည်းလေးလိုက်မှမှရောက်နေပါပြီတူကတော့ကျွန်တော်တို့အချင်းနှစ်ချင်းအသင်းတော် KBC ကဆရာတော် Clemson ဆောင်ဖြစ်ပါတယ်နောက်တူကတော့တရုတ်နိုင်ငံအခြေစိုက်မြမရေးအကဲခတ်ဒေါက်တာလက်ကျော်ဆိုဖြစ်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမကြာသေးခင်တုန်းကဒီမြန်မာနိုင်ငံဆရာတရုတ်တမတ်ကြီးရဲ့ကချင်ပြည်နယ်ခီးစဉ်ကိုနည်းနည်းပြန်ကောက်ပြီးတော့ဆွေးနွေးကြပါတယ်ဒီတရုတ်တမတ်ကြီးဟောင်လင်းရဲ့ဒီဒီဇင်မာလာနောက်ပိုင်းတုန်းကခီးစဉ်တွင်းမှာတော့ဒီကချင်နိုင်ငံရဲ့လူမှုရေးဘာသာရေးခေါင်းဆောင်တချို့နဲ့တွေ့ပြီးတော့ကချင်ပြည်နယ်တွေကဒီတရုတ်စီမံကိန်းတွေတန်တမာရေးကိစ္စတွေဆွေးနွေးကြရရှိပါတယ်ဒီလိုတွေ့တဲ့အချိန်မှာပဲဒီအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကိုတတိပြေးရာမျိုးနောက်မြစ်ဆုံပါဝင်တရုတ်နိုင်ငံကစီမံကိန်းတွေကိုမကန့်ကွက်ဖို့ဆိုတာမျိုးတွေကိုအထက်စီးဆန်းဆန်းပြောတာဆိုတာရှိတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးဟိုဆီယာရောကလန်ဆာဆောင်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆီယာကလန်ဆာဆောင်ကိုယ်တိုင်လည်းဒီတရုတ်တမတ်ကြီးနဲ့တွေ့ရတဲ့မှာပါခဲ့တယ်ဆိုတော့ဆီယာရောခင်ဗျဒီလိုပေါ့လေတရုတ်တမတ်ကြီးကဒီကိုတိုင်းနာခေါင်းဆောင်တွေနဲ့တွေ့တဲ့အချိန်မှာဒီပေါ်စီးဆန်းဆန်းပေါ့လေပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုတဲ့သတင်းတွေကမှန်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီဒေဒီမှာအဖွဲ့လေးဖွဲ့နဲ့တွေ့ပါတယ်ပြီးတော့ကျွန်တော်တို့ KD စနေကတော့ဒီနောက်ဆုံးတွေ့တဲ့အချိန်မှာအဲ့လိုအပေါ်စီးဆန်းဆန်းပြောတာတော့ကျွန်တော်နဲ့တော့မပြောဖြစ်ပါဘူးဒါပေမဲ့ဟိုတောင်းဆိုမှုတွေတော့ရှိပါတယ်နောက်ပြီးမှအဲသူတို့ရဲ့ဒီဟောပေါ့ဒီဟောသူတို့လုပ်ရှင်တဲ့ဆန္ဒကိုသူတို့ဖြစ်အောင်လုပ်မယ်ဆိုတဲ့ဒီသဘောထားတွေတော့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့အဲ့လိုချင်းချောက်တာတို့အနောက်နိုင်ငံနဲ့မဆက်ဆံဖို့ပြောတာတို့ကတော့ကျွန်တော်လည်းတော့မပြောပါဘူး။ဒါပေမဲ့ဒီအနောက်နိုင်ငံတွေကဒီတရုတ်ရဲ့ဒီစီမံကိန်းတွေကိုအနောက်ဆက်လုပ်ရဆိုတဲ့သဘောကြားတွေတော့ဒီပြောသွားတော့ကိုကျွန်တော်လည်းပြောတဲ့အချိန်မှာကျွန်တော်ကြားရပါတယ်။နောက်ပြီးမှဒီသုံးဆိုတဲ့အချက်ကတော့အထူးဖြစ်တော့ဒီမြေဆုံစီမံကိန်းပေါ်မှာနိုင်ငံတော်အတိုင်းပြန်ခံကရင်တော့ဒီအဲ့တဲ့ခံတော့တော့စတင်ဖြစ်ပေမဲ့လည်းအစိုးရဖြစ်လာတဲ့အချိန်မှာသဘောထားပြောင်းလဲသွားပြီဆိုတော့ကျွန်တော်တို့ကလည်းသဘောထားပြောင်းလဲပြီဆိုတဲ့အကြောင်းကိုဟိုဒီအတိုင်းပြန်ခံတဲ့ဒီစက်တွေကာကွယ်ရေးစီချုပ်ကိုစာရေးပြဖို့ဟောပေါ်ဒီအကြောင်းကြားပြဖို့တောင်းဆိုတာတော့ဒီလုပ်ခဲ့ပါတယ
်ဟုတ်ကဲ့ပါဆရာဆောင်ဆိုတော့ကျွန်တော်ဒေါက်တာလက်ကျော်စောကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့အခုကျွန်တော်ဒီဒေါက်တာဆန်ဆန်ပြောသွားတာကတော့သူနဲ့တွေ့ရချင်မှာတော့ဒီလိုတက်စီတန်ပြောတာမျိုးမရှိဘူးဆိုပေမဲ့တခြားကျန်တဲ့ခေါင်းဆောင်တွေကပြောတာဆိုတာလည်းကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တကယ်လို့သာပေါ့လေဒီလိုတက်စီတန်တရုတ်တမ်းဘက်ကဆက်ဆံသွားတယ်ဆိုခဲ့လို့ရှိရင်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပေါ့လေနောက်ပြီးတော့ဒီအနည်းဆက်ဆုံးဖြစ်တဲ့ကချင်းဒီပြည်နယ်ကဒီကချင်းခေါင်းဆောင်တွေနဲ့အမျက်သာရရှိဆက်ဆံရေးမျိုးဖြစ်နိုင်မှာမလားဆရာမဒီအင်အားကြီးလို့ဩဇာကြီးလို့ဒီအနိုင်ကျင့်တယ်ဆိုတဲ့ခံစားချက်မျိုးတွေရှိခဲ့မယ်ဆိုရင်ရေရှည်အတွက်ကောင်းနိုင်ပါမှာခင
်ဗျ။ဟိုကျမပထမစကားခံပြီးပြောပြရစီနော်။ဟိုကျမကတရုတ်ပြည်မှာနေနေတဲ့လူဖြစ်တော့ကျမရရှိတဲ့သတင်းတွေအချက်လက်တွေဟာတရုတ်အစိုးရကတရုတ်ဝင်ကြီးညာထားတဲ့ပြောဆိုထားတဲ့အချက်လက်တွေပဲဖြစ်တယ်နော်။တရုတ်တယ်လီဗီရှင်းကတရုတ်အစိုးရတယ်လီဗီရှင်းကတရုတ်အစိုးရကထုတ်တဲ့ China Daily ကို Beijing Review တို့အဲ့လိုစာအုပ်မျိုးတွေကအဲ့ဒီကအချက်လက်တွေကိုကျမပြန်ပြောပြတာလားဖြစ်တယ်။အဲ့တော့ခုနပြောတဲ့တရုတ်ပြည်ရဲ့သဘောထားပေါ့နော်။တရုတ်ပြည်ရဲ့သဘောထားဟာအမှန်ပဲတော်တော်ပြောင်းသွားပြီ။ဘာဖြစ်လို့လဲဆိုတော့1988တုန်းကဒီတင်းချောက်ပင်တက်လာပြီးတဲ့နောက်မှာတကားဖွင့် policy နဲ့ပြုပြင်ပြောင်းလဲရေး policy စကားစားမှာတင်းချောက်ပင်ကိုယ်တိုင်ကိုကသူ့တပါတီကိုသူကပြောထားတာနိုင်ငံတကာကိစ္စတွေမှာသူတို့သိသိနေကိုစီးပွားရေးပဲကိုကျုံလို့ကျန်တဲ့ကိစ္စတွေဘာမှဝင်မပါနဲ့လို့သူကပြောထားလေ။အခုမနှစ်ကပေါ့2018ခုနှစ်ကသူတို့အနှစ်40ပြုပြင်ပြောင်းလဲရေးတွေပြည့်တယ်နဲ့အဲ့ဒီအတွက်နှစ်ပတ်လည်ပါတယ်မှာပြောကြဆိုကြလုပ်ကြတဲ့အခါမှာအခုနဟိုဆရာပြောသလိုပဲသူတို့ကသူတို့ရဲ့ဟိုဘယ်လိုခေါ်မလဲစီမံကိန်းတွေသူတို့ရဲ့ရည်မှန်းချက်တွေသူတို့ရဲ့တဏ္ဍာပြူဟာတွေပြောလာတဲ့အခါမှာပုံမူပြီးတော့အင်တိုက်အားတိုက်ဖြစ်လာတာပုံမူယုံကြည်ချက်ရှိလာတာပုံမူပြီးမာမာတင်းတင်းဖြစ်လာတာအဲ့သဘောထားတွေတွေ့ရတယ်အဲ့တော့ဒါတွေကိုလည်းအနောက်တိုင်းက မပြတ်ပြောနေတာတရုတ်တွေက aggressive ဖြစ်လာပြီပေါ့နော်မောက်မာလာပြီအဲမာနာကြီးလာပြီလို့ပြောတော့တရုတ်ကလည်းဒီလိုတော့ပြန်ပြောတယ်ဗျာသူတို့ကမောက်မာတာမဟုတ်ဘူးတိအချက်ကဟိုတုန်းကတိတ်လျှောက်ပင်ကသူတို့သိတ်သိမ့်နေရမယ်လို့ပြောခဲ့တာစီးပွားရေးကိုပဲကြိတ်လုပ်ခိုင်းနေတာခုငါတို့ရဲ့စီးပွားရေးတွေကကမ္ဘာအဲ globalization ကြီးတစ်ခုလုံးရဲ့ရည်စည်းကိုလိုက်ပြီးတော့ဒီကမ္ဘာလုံးကိုအဲဟိုနေ့နေရပြတ်နှံ့သွားပြီပေါ့ဗျာသူတို့အရင်နှီးတယ်အဲ့ဒီအရင်နှီးတွေကိုငါတို့မှကာဝေဖို့လိုတယ်ဒီအတွက်ငါတို့ကတချို့ကိစ္စတွေမှာထဲထဲဝင်ဝင်တက်တက်ကြွကြွပြောလို့ရတယ်လို့တရုတ်ပညာရှင်တွေကပြောတယ်ဒုတိယအချက်ကတရုတ်ရဲ့စီးပွားရေးဟာတကယ်ပဲတက်လာတာအမှန်ပဲသို့တော်လည်းဒီစီးပွားရေး mode of development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုပုံစံကပြောင်းမှုလိုလာပြီပြောင်းမှုလိုလာတဲ့အခါမှာသူကပြောင်းမှုအတွေ့ဒီ belt and road တို့ဘာလို့လောက်လာတာဟာလား27ရာစုဘိုလန်မာတို့ဘာလို့လောက်လာတဲ့အခါမှာသူကပို့ပြီးတော့နိုင်ငံတကာဆင်မြင့်ကိုပို့ပြီးတော့ခက်ကြဲကြဲနဲ့ခက်မြန်မြန်နဲ့ခက်သွက်သွက်ဝင်လာတဲ့သဘောပေါ့ဗျာအဲ့ခါမှာသူ့ရဲ့ policy အဲ့တော့ negotiation ဆွဲဟိုနင်းကအဲအင်အားကြီးနိုင်ငံများအနေနဲ့ကတော့မယုံကြည်နိုင်တာကောလက်မခံနိုင်တာကောပြန်လည်းမပြန်နိုင်ဘူးလို့ဖြစ်တာကိုတရုတ်ကအခုသူ့ရဲ့ဟိုဗာလေအရန်ငွေအားကဘာမှအများဆုံးမလေး 3. something trillion ကြီးတယ်အဲ့တော့ဒီလောက်များနေတဲ့သူကဒါကိုပဲသူကယင်းနှိမ့်နှံမှုအဖြစ်သူကအသုံးချပြီးတော့အာဖရိကလိုနေရာမျိုး Latin America လိုနေရာမျိုးမှာအကြီးကျယ်တိုးဝင်တဲ့အခါမှာဒီအနောက်နိုင်ငံတွေနဲ့ပဋိပက္ခဆိုတာဖြစ်လာတာပဲအဲ့ဒါကြောင့်အနောက်နိုင်ငံတွေကလုံနေတဲ့ဒီ NGO တွေဘာတွေနဲ့ပတ်သက်လို့တရုတ်ကသူ့နိုင်ငံမှာလည်းတော်တော်ပြင်းပြင်းထန်ထန်လုပ်တယ်သူများကိုပြောတယ်ဆိုတာလည်းဖြစ်နိုင်တယ်ဒီဟာတွေနဲ့ဆက်ဆံတာမှာဘလို့ဆက်ဆံမှာပါပါညာပါဆိုအဲ့တော့အဓိကတော့ဗျာတရုတ်ကအရင်ဆုံးကလို့နှိမ်နှင်းချကြပိန်ပိန်ငယ်ငယ်မဟုတ်တော့ဘူးသူကနိုင်ငံတကာဆင်မြင့်ပေါ်မှာသူကလည်းအင်အားကြီးနိုင်ငံတစ်ခုနိုင်ငံအဖြစ်တက်လာပြီးဖြစ်တဲ့အတွက်သူကမမတင်ပြန်ဆက်ဆံလာတယ်ဆိုတော့မှန်တယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ဆော့ဆော့ကတို့ကလပ်ဒေါက်တာကလပ်ဆော့ဆော့ဆော့ဆော့ကဆွေးနွေးသွားတဲ့တစ်ချက်ကိုကျွန်တော်ပြန်သူဆွေးနွေးစေချင်တာရှိပါတယ်ဟိုဒီကချင်ကောင်းဆောင်နေနဲ
့ဟို
တွေ့တဲ့အချိန်မှာပေါ့လေဒီဒီနောက်တိုင်းဆံမနေနဲ့ဆက်ဆံရင်းနဲ့ပတ်သက်လို့ဒီပြေပြောသွားရဲဆိုတော့ဒါဆရာတို့နဲ့တွေ့တဲ့အချိန်မှာလည်းပြောရဲဆိုပြီးတော့ဆိုတော့ဆရာတို့ပြောရလည်းရှိပါတယ်ဆိုတော့ဒီကချင်ကောင်းဆောင်နေအနေနဲ့ရောဒီအနောက်နိုင်ငံတွေပဲနေပဲဖြစ်ဖြစ်ပေါ့လေတရုတ်နိုင်ငံနေပဲဖြစ်ဖြစ်ဆက်ဆံရင်းနဲ့ပတ်သက်လို့ဘလို့ပုံစံမျိုးဟိုဆက်ဆံသွားဖို့မျှော်လင့်ထားရလဲဆရာတို့ဘက်က
ဟုတ်ကဲ့ကျွန်တော်တို့မြန်မာကတော့အနောက်နိုင်ငံကတော့ကျွန်တော်လူအခွင့်အရေးကိုဦးစားပေးပြီးမှကျွန်တော်တို့ကိုကိုယ်ပံ့ပိုးနေတယ်လို့ကျွန်တော်တို့အများအားလို့ယုံကြည်သွားမဲ့ဟိုဆက်ပံ့နေပါလေဟိုတရုတ်ကတော့လူအခွင့်အရေးဘက်ကိုမဟုတ်ပဲနဲ့သူကတော့ဒီစီးပွားရေးဘက်ကိုဖွံ့ဖြိုးရေးဘက်ကိုသူကပုံပြီးမှအားတန်တယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ကျွန်တော်ဒီအာရှအန်ဝိုင်နဲ့ကြည့်တဲ့အချိန်မှာဒီကဆုံးကောက်ချမ်းနဲ့ကြည့်အချိန်မှာသူကဒီကျွန်တော်တို့ဤကဒီဟိုဘောမြန်မာနိုင်ငံကိုတိုးတက်ဖွံ့ဖြိုးဖို့အတွက်ပဲအဲကျွန်တော်ကိုယ်မြင်လို့သိရှိပါရဲ့အနောက်နိုင်ငံတွေရဲ့ဒီရှုံချပြောဆိုတာမျိုးကိုမယုံဖို့နဲ့အဲ့လိုဒါရက်ရှင်ပို့ဖို့ဆိုတော့အဲမစ္စတာဆုံးကလည်းကျွန်တော်နဲ့တွေ့တဲ့အချိန်မှာအဲ့အဲ့ဟိုသူကဟိုရှင်းပြခဲ့ပါလေဆိုတော့ကျွန်တော်တို့ရဲ့ဟိုကြီးကြီးလေးသူကြောက်နေတဲ့ကချင်လူထုနေနဲ့ပြင်နေတာတော့အနောက်နယ်အနောက်အုပ်စုကတော့လူအခွင့်အရေးအတွက်ကျွန်တော်တို့အတွက်ဒီမှာမှာပဲမရှိနေဖြစ်ဒီအခွင့်အရေးဖြစ်တယ်လို့အဲဒီဘက်မှာလည်းစီးပွားရေးအတွက်တော့ကျွန်တော်တို့အတွက်တော့ဟိုအထောက်ပြုတော့ပြည်နေတယ်ဆိုတော့ကျွန်တော်အဲ့လိုတိုင်းမြင်ပါတယ်
โอเคဆရာကဆောဆောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးဝက်အတွက်ကိုကိုစာရေးပြဖို့ထားတာကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းရှင်းနေပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီမှာဆက်သွယ်ထားတဲ့ပုံကိုတယောက်လေးလိုင်းပေါ်မှာရှင်းနေပါတယ်အညာမြေအောင်ကြီးဖြစ်ပါတယ်အညာမြေအောင်ကြီးခင်ဗျာသဘောထားဆွေးနွေးတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြည့်တာကြာအကြောင်းပေါ်ကျွန်တော်ရှိရလဲဆရာမကြီးတွေဆွေးနွေးကြတာတော်တော်ပြည့်စုံပါတယ်ကျွန်တော်တော့ဒီလိုလိုတော့နိုင်ငံရေးသမားတော့မဟုတ်ပါဘူးဒီလိုအဆင်မပြေရှိပါဘူးကျွန်တော်လက်လမ်းကြည့်တာတော့ကျွန်တော်ဆွေးနွေးပါမယ်ဒီလိုတော့ဗျာခဏချင်းတို့အထူးပြောကြရမလို့ပါဘူးရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာရဲ့ PR တွေကတော်တော်လေးများတယ်ခင်ဗျာအဲ့တော့အနောက်နိုင်ငံတွေကနေပြီးတော့ဒီအွန်ရေးပြည်တယ်နည်းနဲ့ပေါ့ဗျာအတိုင်းနဲ့ပေါ့နော်အဲ့ဒီမှာတရုတ်ကခြားနာတာအဲ့လိုမတိုင်းကြီးရအဲ့မတိုင်းတဲ့အချိန်မှာတရုတ်ရဲ့အထူးကြမ်းမှုကလုံလုံရေးကောင်စီမှာပြည်သူအာဏာတိုင်ရှင်လည်းဖြစ်တယ်ပေါ့ဗျာကျွန်တော်တို့နိုင်ငံကိုအတိုင်းအတာတစ်ခုပဲလေအခုကြီးပြောနေတယ်ဗျာနောက်ဒီလိုညံ့ညံ့ကြီးကြတော့လေတော်တော်အချက်အချာပါတဲ့နိုင်ငံလို့ပဲကျွန်တော်တို့မှတ်ယူရပါတယ်။နောက်အဲ့ဒီပဲ တင်ပြီးချင်းလဲတစ်ခါဖြစ်တယ်ဗျာနောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံရဲ့စီးပွားရေးအရာလဲအားကိုးရတယ်ပေါ့နော်ဒါပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဆိုလိုတဲ့ဘောကဟိုဒီမှာမာလို့လိတ်ပြီးတော့မဖြစ်တော့မဖြစ်တဲ့အနေထားတယ်ပေါ့ဗျာအနောက်အုပ်စုဆိုတော့ကျွန်တော်အပြစ်ပြောတာလည်းမဟုတ်ပါဘူးနော်ကျွန်တော်တို့နိုင်ငံရဲ့အဓိကလုံခြုံရေးကောင်စီငြိမ်းချမ်းရေးလောကသူကြီးချင်းနဲ့ဖြစ်စီးပွားရေးအရာလဲအားကိုးနေရတယ်တော့တရုတ်နဲ့တော့အဆင်ပြေအောင်နေတာတော့နဲ့နေလို့တော့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ပါဒီ
ကနေ့သူကြီးချားကြတော့ကျွန်တော်ဆွေးနွေးပြန်မရှိပါဘူ
းဟုတ်ကဲ့
ပြည်သူလည်းတင်ပါတယ်နော်သူကြီးစာရင်းကိုပြန်ပါ
ဟုတ်ကဲ့ဒီအညာမီအောင်ကြီးဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာလက်ကျော်စောကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံခင်းချင်းရဆော့ဆော့သူတောက်ပြသွားတယ်လို့ပေါ့ပြည်တွင်းမှာဒီနိုင်ငံရေးအကျတဲ့တွေဟိုပြဿနာတွေလည်းရှိနေတယ်ဆိုတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့လက်ရှိခင်းချင်းရပါလေဒီပြည်ုပ်နိုင်ငံကိုအနောက်နိုင်ငံတွေထက်တော့ပို့ပြီးတော့ဦးစားပေးဆက်ဆံမှုလိုတဲ့အချိန်တွေမှာရောက်နေသလားခင်ဗျာ
ဒီလိုတော့လည်းမဟုတ်ပါဘူးအဲကျမတို့နိုင်ငံကဟိုအခုကဘက်ပေါင်းဆောင်ကပေါ့နော်နိုင်ငံကြီးကစီးပွားရေးကဘက်ပေါင်းဆောင်ကချွတ်ချုံကြနေတဲ့အခါမှာကျမတို့ကိုယ်နိုင်ငံကိုကိုယ်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဆိုလို့ရှိရင်ဒါအိန္ဒိယချင်းနိုင်ငံကြီးတွေနဲ့လည်းကောင်းအောင်ဆက်ဆံရမယ်တခြားနိုင်ငံတွေနဲ့လည်းကောင်းအောင်ဆက်ဆံကျမတို့နိုင်ငံကိုတန်းတူရည်ရွယ်နော်ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကောင်းကောင်းမွန်မွန်ဆက်ဆံတဲ့နိုင်ငံတွေအားလုံးနဲ့ကိုကောင်းအောင်ဆက်ဆံရမယ်ဒီအပြင်အခုနောက်ဟိုဆရာပြောသွားသလိုပဲဒီအနောက်နိုင်ငံတွေကလည်းကျမတို့အတွက်အတော်အရေးကြီးပါလေဘာဖြစ်လို့အရေးကြီးလဲဆိုတော့ခုနိုင်ငံတကာဒီဗန္နာရေးစနစ်တွေနိုင်ငံတကာဟုတ်လားကျန်းမာရေးစနစ်ဒီကိစ္စတွေအားလုံးကိုချုပ်ကင်ထားတာဒီအနောက်နိုင်ငံတွေကချုပ်ကင်ထားတာဖြစ်တယ်ဆိုတော့သူတို့ကဘာတွေပဲပြောပြောဘာတွေပဲကျမတို့ကိုအပုတ်ချချကျမတို့အနေနဲ့သူတို့နဲ့လည်းတန်းကောင်းကောင်းမွန်မွန်ဆက်ဆံမှုလိုတယ်အဲ့တော့ကျမတို့တိုင်းပြည်အနေနဲ့သူများကတန်းတူဆက်ဆံနိုင်မှုဆိုရင်ကျမတို့ကိုယ်တိုင်ကကိုယ်တိုင်ကိုယ်ပြည်ကိုတကယ်ကိုတည်ဆောက်နိုင်ရမယ်သူများနဲ့တန်းတူရည်တူပြောနိုင်တဲ့အခြေအနေရောက်အောင်တည်ဆောက်အောင်အဲ့ဒီအတွက်လိုအပ်တယ်ဆိုပြီးတော့အခုလုပ်နေတဲ့ငင်းရန်ရေးဟာတကယ်ကိုအရေးကြီးတာဖြစ်တယ်ဒီအတွက်ဒါကလည်းတရုတ်ကအားပေးနေတာပဲအဲ့တော့ကျမတို့ကငင်းတရုတ်ရဲ့သူ့ရဲ့မွန်းင်းကောအခြေခံအဲသူ့အတွေးခေါ်ကငင်းရန်သွားလို့ရှိရင်လူတွေစီးပွားရေးကဖွံ့ဖြိုးတိုးတက်သွားရင်ဘယ်သူမှတိုက်မှာမဟုတ်ဘူးလို့သူကတွက်တယ်သူ့နိုင်ငံကအကြမ်းဖက်ဝါဒကိုလည်းသူကဒီလိုပဲစီးပွားရေးတွေပုံပေးပြီးတော့စီးပွားရေးတွေတိုးတက်အောင်လုပ်ပြီးတော့အကြမ်းဖက်ဝါဒကိုပြောက်အောင်အဲရောသွားအောင်ပေါ့ရတိုက်တာအဲ့တော့ကျန်တဲ့နိုင်ငံတွေကိုလည်းသူကဒီသူ့ရဲ့ mode of development သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်နေသူ့နိုင်ငံရဲ့ဆင်းရဲသားပပျောက်တဲ့ဤနာတွေကိုသူဒီလိုပဲတင်ပို့နေတာဖြစ်တယ်အဲ့တော့ကျမတို့နိုင်ငံကကျမဒီမှာသိပ်ပြီးတော့တန်တရားရှိနေတဲ့ကိစ္စတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ကျမတို့နိုင်ငံကအကူပြောင်းကာလာအဲ့လိုအကူပြောင်းကာလာမှာနော်တမင်သက်သက်ရှုပ်ထွေးအောင်တော့နိုင်ငံရေးရလူမှုရေးရအမျိုးသားရေးရတချို့ကဖွာနေတယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီအကူပြောင်းကသူကစနစ်တစ်ခုကနေစနစ်တစ်ခုကူးပြောင်းတဲ့အခါမှာနစ်နာသူလည်းရှိတယ်။ဟိုဘာလဲဟိုအကျိုးအမြတ်ရှိသူလည်းရှိတယ်။အဲ့တော့နစ်နာသူများအထူးသဖြင့်စနစ်ဟောင်းကနေပြီးတော့အကျိုးအမြတ်တွေရထားတဲ့လူတွေကဘတော်မှသူတို့ရဲ့အကျိုးအမြတ်တွေကိုလွယ်လွယ်နဲ့ရှော့ပေးမှာမဟုတ်ဘူး။သူတို့အကျိုးအမြတ်တွေအတွက်ကာဝယ်ဖို့အတွက်ထောင်ချောက်တည်းအမျိုးမျိုးထားသွားမှာပဲလုတ်သွားမှာပဲဒါကိုကျမတို့ပြည်သူကကောင်းကောင်းသတိရှင်းစွာနိုင်နေရမယ်အခုနဟိုဗါလဲဟိုအညာပါဆိုလဲသူပြောတယ
်
ကျမဟဲ့ကဲသူပြောသလိုပဲကျမတို့ကဒီအင်းနာချင်းနေနဲ့ကတ်နေရတာလေအင်းနာချင်းနိုင်ငံကြီးနေတယုံနဲ့လည်းရမှဖြစ်နေရဘူးဟိုအိန္ဒိယနဲ့လည်းရမှဖြစ်ရမလို့အခုတရုတ်လုပ်နေတဲ့ဒီ one belt one road ဆိုတာလေသူကသူ့နိုင်ငံတနိုင်ငံနဲ့ကလုပ်တာမဟုတ်ဘူးသူကတခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းနေနဲ့ပေါင်းစပ်ပြီးလုပ်နေတာအဲ့တော့တရုတ်ရဲ့ one belt one road ကရုရှားကလုပ်နေတဲ့ Eurasian economic corridor နဲ့လည်းသွားဆက်တယ်အဲအိန္ဒိယကလုပ်တဲ့အဲဘာလဲ look east လာအဲ့ဒီခုနှစ်နဲ့လည်းသွားဆက်တယ်အဲ့တော့အဲ့ဒီဟာတွေကြားမှာကျမတို့ကနေတတ်ထိုင်တတ်လုပ်တတ်ကြင်တတ်ရင်ကျမတို့နိုင်ငံအတွက်အများကြီးအကျိုးရှိနိုင်တယ်အဲ့ဒါကြောင့်မလို့ဒီလိုတည်ငြိမ်တဲ့နိုင်ငံရေးရတည်ငြိမ်သွားမှာကိုဆိုးတယ်လူတွေကဖွာတာတွေတခါလေရှိတတ်တယ်အဲ့ဒါကိုအဲ့ဒီကြောက်တွေကိုကျမတို့အမှန်တန်သတိကြီးစွာထားတဲ့နဲ့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆွနေရကျေးဇူးပါဆိုတော့ဒေါက်တာဆွမ်ဆောင်လည်းဆွနေစေချင်ပါတယ်ကျွန်တော်တို့ဟိုတကယ်ဆိုရင်တော့တရုတ်နိုင်ငံကဒီမြန်မာနိုင်ငံအိန္ဒိယဖြစ်တယ်လို့ပဲခချင်းပြည်နယ်အတွက်ဆိုရင်လည်းအနည်းဆုံးအိန္ဒိယချင်းပါဆိုတော့ဒီနောက်ပြီးတော့တရုတ်အနေနဲ့ဒီခချင်းပြည်နယ်အပါအဝင်ဒီမြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးကိစ္စတွေပါလဲတကယ်ဝင်ပါနေတာရှိပါတယ်ဆိုတော့ဘယ်လိုကျွန်တော်တို့ဒီပထဝီဝင်နိုင်ငံရေးအမြင်အနေကြည့်မယ်ဆိုရင်ရောဒီကချင်တိုင်းငင်းသားတွေအတွက်ရောဒီမြန်မာနိုင်ငံအတွက်ပါဟိုတရုတ်နိုင်ငံကိုဒီနောက် ဟိုတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာအနောက်နိုင်ငံထက်တောင်ပို့ပြီးဦးစားပေးဖို့လိုနေမလားဆရာဆန်းဆောင်ဆွေးနွေးပေးပါမယ
်ဟုတ်ဟုတ်ဟုတ်ကဲ့ကျွန်တော်တို့အတွက်တော့အဲ့ဒီအချက်ပေါ်မှာကျွန်တော်တို့အချင်းလူစုကတော့အခုနဟိုဆရာပြောတဲ့အတိုင်းပဲအင်းဒီနာချင်းနဲ့ဖြစ်တဲ့အပြင်ကျွန်တော်တရုတ်ပြည်ကနေလည်းမှဆိုရင်ကျွန်တော်ပြည်သူမျိုးတွေတော်တော်များများနေထိုင်တဲ့ဒေသဖြစ်တဲ့ဆိုတော့ဟိုဆွေမျိုးချင်းနဲ့မျိုးဆက်နေတဲ့အဲဒီဒီဖြစ်တဲ့ဆိုတော့အဲကျွန်တော်တို့အတွက်ကတော့တရုတ်နဲ့လည်းကျွန်တော်ကဟိုပြတ်လို့မရဘူးပြုံးနေတဲ့ဆက်ဆံတဲ့တဲ့နေရာမှာကျွန်တော်ကဒီကောင်းမှုမှုတွေဆိုတာကျွန်တော်နားလည်ရတယ်ပြီးရင်အဲတရုတ်ကတော့ကျွန်တော်တို့အခုဖြစ်တော့ဒီကချင်းမှာကျွန်တော်ဒီခရံကများတယ်ဆိုတော့အဲဒီကခရံပေါ်မှာသူကအများတန်းတောက်ဖြစ်တယ်ဓာတ်ရရှိတယ်အနောက်အုပ်စုရဲ့ဟိုထောက်ပံ့မှုအနောက်အုပ်စုရဲ့ဒီကျိုးကင်မှုရှိနေတဲ့ဆိုတာဒီတံမြတော့ရင်းနှီးရှိနေတယ်ကျွန်တော်တို့လည်းသူကဟိုရာနှုန်းပြုံတာတော့ပေါ့ဒါပေမဲ့ကျွန်တော်တို့ကတော့ဒီဟိုအနောက်အုပ်စုမှာရဲ့ဒီခရံဘာသာမှာအခုကျိုးကင်မှုမရှိတော့ဘူးကိုယ်ခြေတော့ဘူးကိုယ်ညက်နေဒီမှာကျွန်တော်တို့ခရံဘာသာကိုယုံကြည်ဒီအစရာတော့ကျွန်တော်တို့ပြောပြရှင်းလင်းနေသေးပေါ့ဒါပေမဲ့သူတို့ပြောတော့တော်တော့ဟိုဟာဟိုယုံကြည်မှုတော့သိရှိမယ်မထင်ဘူးအများအားကျွန်တော်တို့ကအနောက်အုပ်စုနဲ့ဆက်တယ်ဒီမှာဟိုတရုတ်ရဲ့စီမံကိန်းတွေကိုဟိုဟာအနောက်အရှက်လုပ်နေတယ်ဆိုတော့ဇာမီးယားသိတော့သူတို့ရှိနေတယ်လို့ကျွန်တော်ရှင်းတယ်နောက်ငင်းချမ်းကြီးမှလည်းသူတို့ရဲ့ဒီအပါဝင်မှုကတော့ကျွန်တော်တို့ကချင်လူမျိုးတွေတက်တော့ဟိုကောင်းတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဒါကြောင့်လဲဆိုတော့အဲသူကလည်းကျွန်တော်တို့ဒီကချင်လူချို့တဲ့ဟုတ်တော့အကာအကွယ်ပေးထားတဲ့ဒီအစိတ်ပိုင်းမှာသဘောပြတဲ့ဟိုသူတို့ပြောပြတာတွေရှိပါတယ်ဆိုတော့အဲကျွန်တော်တို့ဒီပထဝီနေထားရရောကျွန်တော်တို့ဒီအဲဒီလူမျိုးအစုအနေထားရရောကျွန်တော်တို့ကတော့ဒီခုနဟိုဆရာမကြီးပြောတယ်လို့ကျွန်တော်တို့ကတော့တရုတ်နဲ့လည်းဆက်ဆံရေးအစဉ်ပြေဖို့လိုတယ်လို့ကျွန်တော်တို့ဒီမိကြနေတဲ့လူခွင့်ရချိုးဖို့ခံနေရတဲ့လူကဲဒီတူလူဒီအတွက်တော့ဒီပချင်းလူတို့အတွက်တော့အနောက်အုပ်စုကလည်းကျွန်တော်တို့ကဟိုဆက်ဆံရေးကဒီချက်ပုံပြီးမြင့်ဖို့ကျွန်တော်တို့ကဟိုလူလာတယ်ဆိုတာတော့ဒါကျွန်တော်တို့ရဲ့အမြင်ဖြစ်ပါတယ်ဆိုတာဆွေးနွေးလို့ပါတယ်
။ဟုတ်ကဲ့ဒါပေမဲ့တခုရှိတဲ့ဆရာတို့ဒီငင်းငယ်ကိစ္စတွေမှာတစုံတရာအထောက်အကူဖြစ်နိုင်တယ်ဆိုရင်လည်းခုဒီတရုတ်ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေဒီပချင်းပြည်နယ်ထဲမှာရှိနေတာကြီးနောက်ဒီမြေဆုံစီမံကိန်းလိုကိစ္စတွေရောဒီလူမှုရေးတို့ပတ်ဝန်းကျင်တို့စသဖြင့်အနောက်လက္ခဏာတွေရောကြုံရနိုင်စရာတွေရှိလာဒီတရုတ်နိုင်ငံရဲ့ရင်းနှီးနှီးဆက်ဆံရေးအဖြစ်ဒီလိုကိစ္စတွေကလည်းပိုတိုးလာနိုင်တယ်ဆိုတော့ဒါတွေရောအနောက်လက္ခဏာရက်ခတ်မှုတွေကြုံရနိုင်တဲ့အလားအလာတွေမရှိနိုင်ဘူးလား
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါကိုစိုးရိမ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဒီစီးပွားရေးဒီဆိုတဲ့နေရာမှာကျွန်တော်တို့ကတော့အကန့်အသတ်တော့ကျွန်တော်တို့ရှိနေခြင်းတယ်ဘာလို့လဲဆိုတော့အခုမြစ်ဆုံတို့ဟာမျိုးကျွန်တော်ဒီတစ်တော်ဒီဖြုံးတီးတာမျိုးဒီကြော့ဒီတဘာဝဒီတပ်ပြုတ်ဒီတိုးခေါ်တာမျိုးကြတော့စီးမရှိကမ်းမရှိအဲ့ဒါမျိုးလောက်တာကိုကျွန်တော်လူထုကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဒီကောင်းဆောင်တွေကိုလည်းဒီအကန့်အသတ်အဖြစ်ပေါ့လက်လို့စီးပွားရေးခွင့်ပြုမှုတို့အတားတော့ကျွန်တော်နားလေလေဒါပေမဲ့ဟိုဗျံပဒါဟိုစီးနဲ့ကမ်းနဲ့အဲ့ဒါမျိုးလောက်တာကိုတော့ကျွန်တော်တို့လက်မခံနိုင်ဘူးကျွန်တော်စီမှာအတွေ့အကြုံတွေရှိပါတယ်တရုတ်ကဥမာတစ်ထုတ်ကြည့်ရှင်အမြင့်ကပါတူးသွားတာလေနောက်ပြီးမှဒီဟိုတတ်တူတူးပေါ်တဲ့နေရာမှာလဲဒီဟိုဒီဟိုစီးမရှိကမ်းရှိတော့ဒီအစိတ်ဒီဟိုဘက်ဒီတာတူပြေတာဒီတုံးတာလေဟိုတော်တော်ကိုကျွန်တော်တို့ဒီဖုခပ်ပြီးခဲ့တယ်ဆိုတော့ကျွန်တော်ပြီးတော့ဒီလိုပိုင်းမှာတော့ကျွန်တော်လက်မခံနိုင်ပါဘူးဒါပေမဲ့စီးပွားရေးကိုစနစ်တကျပြည့်ရတူအခွင့်အရေးကိုချိန်ပြီးမှလုပ်တဲ့ဖွံ့ဖြိုးမှုကိုတော့ကျွန်တော်တို့ဒါလက်ခံလို့ရပါတယ်
ဟုတ်ကဲ့ဆရာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့အတွက်ကိုကျွန်တော်တို့အီးမေးလ်တွေမှတ်ချက်တွေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်စားစောင်းအရင်ဖော်ပြခြင်းပါတယ်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ပြည်တွင်းရေးရေးဒီမိုကရေစီပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုင်းတွေအားလုံးလိုလိုမှာလိုအပ်ချက်တွေကြီးမားနေတာကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုလိုအပ်တယ်လို့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတိုက်မွေ့ညင်သာဖို့လည်းလိုတယ်လို့ယူဆမိပါတယ်အထူးသဖြင့်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ဝါဒေတာမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးဟာတရုတ်နိုင်ငံနဲ့နိုင်ငံရေးစည်ရေးစီးပွားရေးအရလုံးဝမလွတ်ကင်းကြတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နိုင်ငံကိုလုံးဝချမ်းလက်ထားလို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါပြင်ရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှအခြေတင်ဆွေးနွေးကြတဲ့အခါမြန်မာဘက်ကအခိုင်အမာယက်တီပေးနေတာကလည်းတရုတ်နဲ့ရုရှားတို့ပဲဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ဒီလိုယက်တီပေးနေတာကြောင့်ဒီမိုကရေစီရေးမှာတခြားလုံးအဖက်ဖက်ကအားပေးကူညီခဲ့ကြတဲ့အနောက်နိုင်ငံတွေနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေကို ဥပိ္ပခာမပြုခဲ့သလိုအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့အမြဲကြိုးပမ်းနေတယ်လို့ယူဆမိပါတယ်။အကြောင်းကတော့ကျွန်တော်တို့ပြည်သူများစုဟာတရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးစီးရေးလူမှုရေးအရဂုဏ်သွေးဆုပ်တာကိုအများကြီးခံစားနေရတာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်လာဖို့အမြဲမျှော်လင့်နေကြပါတယ်။သို့သောရခိုင်အရေးကြောင့်အနောက်နိုင်ငံတွေဟာစစ်ကောင်းဆောင်တွေကိုအရေးယူမှုတွေစတင်ရာကအစိုးရပါတနွေငင်းတစ်စင်းပါဖြစ်သွားရတာကြောင့်အစိုးရနဲ့ဆက်ဆံရေးတရုတ်ဖက်လေးတာသွားတယ်လို့ထင်ရပေမဲ့တကယ်တမ်းအစိုးရနဲ့တရုတ်ဆက်ဆံရေးဟာအရင်စစ်အစိုးရအဆက်ဆက်ကဆက်ဆံခဲ့တဲ့စစ်ရေးစီးပွားရေးနိုင်ငံရေးသဘောတူညီမှုတွေကိုချင်းခွင်ရှာညှိနေတဲ့သဘောထက်မပေါ်ပါဘူးလို့ပဲယူဆမိပါကြောင်းခင်ဗျာ
ဟုတ်ကဲ့ဒီမောင်တဆနာရဲ့ပေးစာမှာတော့ဒီစီးပွားရေးပြည်ရင်းချင်းရဲ့နိုင်ငံကဆက်ဆံရေးခေတ်ဆိုင်မှာတရုတ်ကအားမကုန်လို့မရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်။နောက်ကျွန်တော်အခုဒီဆွေးနွေးနေရုံမှာပဲဒီ Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါတယ်။တယောက်ကတော့ပြင်းငိမ့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့တရုတ်ကိုမယုံကြည်သင့်ပါတဲ့လူရင်းပြောရင်မြန်မာတမျိုးသားလုံးမညီညွတ်လို့အခွင့်ကောင်းယူနေသူလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်။တချို့စာတွေလည်းရှိပါသေးတယ်မဆုမွန်ဖတ်ပြပြောအောင်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်ပမာဏဖိုးကြီးပါဆိုတဲ့အကောင့်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေထားမှာတော့တရုတ်ကိုယုံလို့ပုံလိုက်ရင်ဖြစ်ကုန်ပါမယ်တဲ့တယံဇာတတွေမကလူပါကုန်ပါမယ်တဲ့ဒါပေမဲ့လည်းမပေါင်းမခေါ်လဲမရတဲ့ခြံချင်းကပ်နေသူဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်စီးပွားရေးပညာရေးအဆရှိသဖြင့်အနာဂတ်တိုင်းအတွက်ထာဝရမိတ်ဆွေမထားသလိုထာဝရရန်သူလည်းမလုံမိဖို့လိုပါတယ်တဲ့အနောက်အုပ်စုရောတရုတ်ကိုရောသူတို့ရဲ့ကစားကန်အဖြစ်နဲ့ရှိမနေပဲသူတို့ကသာသူတို့ကိုယ့်ရဲ့တိုင်းပြည်အနာဂတ်အတွက်လိုသလိုအသုံးချတတ်ဖို့အရေးကြီးပါကြောင်းအကြံပြုလိုပါတယ်တဲ့ဒေါက်တာကျော်ရှိန်းဆိုတဲ့အကောင့်ကတော့လက်ရှိအနေအထားအရအနောက်ကမလာတော့လဲအရှိကိုပြောရတာကတဘာဝကြတယ်လို့ပဲပြောပြရစေတဲ့သို့တော်လည်းပဲစဉ်းစားပြီးမှလှုပ်တာကပိုကောင်းပါလိမ့်မယ်တဲ့ပွဲလန့်တော့ဖြာခင်းတဲ့သူတွေနဲ့တော့မစုံစည်ချင်ပါဘူးတဲ့ယနေ့ပြည်တွင်းမှာဖြစ်နေတဲ့အခက်အခဲတွေအဖို့အထစ်တွေကိုပြည်လဲအောင်ဖြေရှင်းနိုင်မယ်ဆိုရင်ဩဇာထွားနေတဲ့တရုတ်ကိုအနောက်ထပ်ပို့ပြီးဦးစားပေးစရာမလိုသေးပါတဲ့အစွမ်းကုန်လုံးပြတင်ပါတယ်အသွေးကိုယူတယ်အသားကိုယူတယ်ပြီးတော့လူကိုပါယူတယ်ဆိုတဲ့အဖြစ်မျိုးထပ်မံမတွေ့ကျင်တော့ပါကြောင်းပြဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါစာရည်ထဲမှာတော့ဒီမြန်မာစိုးရအနေနဲ့နိုင်ငံရေးလူခွင့်ရေးပြဿနာတွေကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးခက်တန်းတန်းဖြစ်နေတဲ့အချိန်မှာတရုတ်ကအခွင့်ကောင်းယူရဆိုတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့ဟိုဆီယာမတ်ဒေါ်လာကျော်ဆိုဆွေးနွေးစီချိန်မှာဒီလိုမျိုးပေါ်လေတကယ်လို့အခွင့်ကောင်းယူခဲ့တယ်ဆိုရင်တော့မှအခွင့်ကောင်းယူလို့မရအောင်မြန်မာနိုင်ငံဘက်ကစောင့်ရန်ရှောင်ရန်အနေနဲ့ရောကျွန်တော်တို့ဘာတွေကိုယ့်ဘက်ကကြိုတင်ကာကွယ်ထားနိုင်တဲ့အစီအမံတွေလုပ်ဖို့လိုမလဲ
အဲ့ဒီဟာကတော့လေအခုကျမတို့ရဲ့အဲတိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲရေးစနစ်ကိုပုံမှန်ခိုင်မာအားကောင်းအောင်လုပ်ဖို့လိုတယ်။ကျမတို့ကကိုယ့်ပြည်သူလူထုရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတရားရတဲ့ဒီမိုကရေစီစနစ်စစ်မှန်တဲ့ဒီမိုကရေစီစနစ်ရဖို့အတွက်ကြိုးစားရမယ်။ဒီအတွက်ဒီကျမတို့တိုင်းပြည်လုံးရဲ့ဒုက္ခအဖုံဖုံရဲ့အဲမြေပြားခံတဲ့စစ်အာဏာရှင်စနစ်ကိုပြုတ်အောင်လို့လုပ်ရမယ်။တပြေးပြေးနဲ့ကိုပြုတ်အောင်လုပ်ရမယ်။အဲ့လိုလုပ်ပြီးမှကိုယ်အစိုးရကကိုယ်တိုင်းသူပြည်သားရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရရရင်ဘယ်သူလာလားတရုတ်လာလားဂျပန်လာလားနော်။အဲဗာလဲအနောက်နိုင်ငံတွေလာလားအိန္ဒိယလာလားဘာမှပူကြမလို့။အဲ့အစိုးရကစနစ်တကျကိုရသင့်ရထိုက်တာတွေကိုကိုရအောင်ကိုရှာကြံပြီးတော့ရှာဖွေပေးမယ်ပြည်သူလူထုကိုပြန်လဲပြီးတော့ဒီရရှိတဲ့အကျိုးစွာအစည်းအဝေးကိုဝေမျှပေးမယ်ရသမျှကိုယ့်အိတ်ထဲထည့်တဲ့အစိုးရမျိုးဝင်နေတော့ဖြစ်ကုန်မဖြစ်ဘူးအဲ့ဒါကြောင့်မလို့ပမာပြည်သူတွေအနေနဲ့ဒါကိုအစိုးရရဲ့အစိုးရရဲ့လုပ်ပုံကိုင်းကြီးတွေကိုအမြဲတမ်းစနစ်တကျကြည့်ရှုပြီးတော့မိမိအကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတည်းရရရှိနိုင်တဲ့စနစ်တကျပြည်ပြည်ပြင်းပြင်းပေါ်လာရေးကိုလူတိုင်းကြိုးစားတင်ပါတယ်အဲ့ဒါဟာအဓိကအချက်ပါပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့ဟိုဒေါက်တာကလန်ဆဆောင်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေဆက်စပ်ကပြည်ထက်တည်းမှာမှတ်ချက်ပေးသွားတယ်လို့ပေါ့လေတရုတ်နိုင်ငံကဒီမြန်မာနိုင်ငံရဲ့အချက်တဲကိုအခွင့်ကောင်းယူနိုင်တဲ့နည်းအခြေအနေရှိတယ်ဆိုတော့ဒီလိုအခွင့်ကောင်းယူခြင်းနိုင်ယူလို့မရအောင်ဆိုရင်ရောဒီကချင်ပြည်နယ်တဲကတာဝန်ရှိသူတွေအပိုင်းကလည်းဖြစ်ဖြစ်ဒီပြည်အောင်စုဆိုအနေနဲ့ပဲဖြစ်ဖြစ်ဟိုလုံတင်တာစောင့်ရန်ရှောင်ရန်နေဘာတွေများရှိမယ်လို့ဆရာတော်အနေနဲ့သုံးသပ်မိတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးမှာအခုနပြောတဲ့အတိုင်းပဲဒီကျွန်တော်တို့ဒီတရုတ်ဒီတန်တမာနေနဲ့ပြောဆိုဆက်ဆံတဲ့အချိန်နောက်ပြီးမှမြန်မာမှာရှိတဲ့ဒီတရုတ်ရဲ့အရာရှိတွေနဲ့ပြောဆိုဆက်ဆံတဲ့အချိန်မှာတရုတ်ရဲ့သဘောထားတော့ဒီတရုတ်ရဲ့ယဉ်ညွတ်ညွတ်နံမှုကမြန်မာပြည်မှာတတော်ကိုယဉ်ညွတ်ညွတ်နံထားတယ်ဆိုတော့ဟိုတရုတ်ကဒီအကျွေးရှင်လို့ကျွန်တော်အကျွေးပင်ခံရတဲ့ပုံစံမျိုးလိုရှိပါတယ်ဆိုတော့ကျွန်တော်တို့က ဒီဆောင်ရမ်းတဲ့ဆောင်ရမ်းဆိုတဲ့ညမှာကျွန်တော်တို့ကတော့ကျွန်တော်တို့ဒီကချင်ဒေသရဲ့အတွေ့အကြုံများတော့ဟိုဒီကျွန်တော်တို့ဘူးအရေးကြီးပါတယ်ကျွန်တော်တို့ပြုနေဒီစီးပွားရေးလုပ်ချက်ညမှာကြည့်ဒီနိုင်ငံရေးမှာပဲကြည့်ဒီဘူးပေါင်းကိုကျွန်တော်တို့ principle ဟာဒီမှာကျွန်တော်တို့ဟိုကွန်တီနယ်ဆိုတော့ဟိုကျွန်တော်တို့အားလုံးဆုံးဆုံးသွားနိုင်လို့ဆိုရလဲကျွန်တော်တို့ကချင်းလူထုတ်ရလဲအဲ့လိုမြင်ပါတယ်။ဒါကြောင့်မို့ဒီကြီးစွာနဲ့ကျွန်တော်တို့ကိုယ့်ရဲ့စတန်ကိုကိုယ်ခိုင်မအောင်ရည်ကြီးမှာဆက်ဆံဖို့ကတော့အရေးကြီးဆုံးပဲလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။
โอเคเป็นในส่วนนี้เพื่อที่จะเช่นเช่นเช่นเราคีบีซีอาร์เราคลัมเซอร์ซองเรื่องในงานเชื่อใจมีมาอีกแค่ดอกเตอร์ล่าเจ้าโซ่คุณเรียนต่อในส่วนนี้เลยสุดที่สายตาไปพูดอยู่ในดอกเตอร์เช่นนี้อารมณ์เลยที่เชื่อถือมาเลยเนาะ